စစ်ကောင်စီရဲ့နောင်ချိုအခြေဆိုင်အမှတ်606ဒုံးတရင်ကိုရက်တရပတ်နှစ်ပတ်ခန့်အပြင်းထန်တိုက်ခိုက်ပြီးတဲ့နောက်ဒီကနေ့ညနေ3နာရီဝန်းကျင်မှာတော့တအားအမျိုးသားလူမျိုးရေးတက်မတော် TLN လေးကတည်ယူလိုက်နိုင်ပြီဖြစ်ပါတယ်။တစ်တုံညာနှစ်ကွန်စစ်စင်ရေးအပိုင်းနှစ်စခဲ့တဲ့18ရက်တာကာလအတွင်းမှာတော့တပ်စခန်းပေါင်း40ကျော်ကို TLN လေးဘက်ကတည်ယူထားနိုင်ခဲ့တာပါ။လာရှိုးမှာတော့ဒီကနေ့တိုက်ပွဲတွေပြန်ပြီးပြင်းထန်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုဇော်ဝင်းလိုင်းပြောပြပေးပါရှင်။
ပြီးခဲ့တဲ့ဇွန်လ25ရက်နေ့မှာ TNL ပူးပေါင်းတပ်တွေဟာနောင်ချိုမြို့နဲ့နောင်ချိုမြို့အခြေစိုက်စစ်ကောင်စီတပ်စခန်းတွေကိုစစ်နှင်းတိုက်ခိုက်ခဲ့တာမှာ26ရက်နဲ့28ရက်နေ့မှာနောင်ချိုအခြေစိုက်ခမရ115နဲ့114တို့ကိုတင်ယူခဲ့ပြီးကြန့်ရှိနေတဲ့အမှတ်606ဒုံးတိုက်ရင်ကိုဆက်လက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့နောင်ချိုအခြေစိုက်606ဒုံးတိုက်ရင်ကိုရတတနှစ်ပတ်ကြာတိုက်ခိုက်ပြီးနောက်တင်ယူနိုင်ခဲ့ကြောင်း TNL ပြန်ကြားရေးတာဝန်ခံလွေးရည်ဦးက VOA ကိုပြောပါတယ
်။ဟုတ်ကဲ့နောင်ချိုမြို့မှာတော့ဒီနေ့ပေါ့နော်3နာရီဝန်းကျင်မှာဒီမှာတို့ဒီဒီကောင်စီရဲ့ဒီ6306ဒုတ်တရင်တစ်ခန်းကိုတော့ဒီမှာဒီတင်ပိုင်နိုင်ခဲ့ပြီးဖြစ်ပါတယ်။ဟုတ်ကဲ့29ရက်ကနေစပြီးတော့မှဒီနေ့10ရက်အထိဆိုအတင်းနှစ်ပတ်ကျော်ရှိပါပြီ။
တိုက်ပွဲကာလအတွင်းစစ်ကောင်စီဘက်ကလေကြောင်းရောလက်နက်ကြီးပစ်ကူပါအကြိမ်ကြိမ်တိုက်ခတ်ခဲ့တာတွေရှိကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။လောလောဆယ်မှာတော့နောင်ချုံမြို့ကို TNL ကအလုံးစုံထိန်းချုပ်လိုက်နိုင်ပြီလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နေ့ရက်တာအတွင်းမှာတော့မိုးမင်းမြို့နယ်အတွင်းကတပ်စခန်း၄ခုနဲ့မိုးကုတ်မြို့နယ်ကတပ်စခန်း၂ခုထပ်မံတင်ယူခဲ့တာပါ။20-20ခုစစ်စင်ရေးအပိုင်းနှစ်စတင်ခဲ့တဲ့16ရက်တာကာလမှာစစ်ကောင်စီတပ်စခန်းစုစုပေါင်း40ကျော်ကိုတင်ယူခဲ့ပြီလို့လည်းပြောပါတယ်။
လက်ရှိမှာတော့ကျမတို့စစ်ကောင်စီတပ်စခန်း40ကျော်သိမ်းပိုင်နိုင်ခဲ့ပြီဖြစ်ပါတယ
်။ဒီကနေ့မှာတော့မိုးမိတ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းနဲ့မိုးကုတ်ကြောင်မဲနဲ့တီဘောဘက်ကတော့တိုက်ပွဲသတင်းတက်လာတာမတွေ့ရသေးကြောင်းပြောပါတယ်။မိုးကုတ်နဲ့မိုးမိတ်မြို့ကဒေသခံတွေကိုလက်ရှိအခြေအနေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရပါဘူး။မိုးကုတ်ဒေသခံတွေရဲ့လူမှုကွန်ရက်ဆာမျက်နှာမှာတော့ရက်ွက်အတွင်လက်နက်ကြီးကြီးကြတာတွေရှိနေပြီးမင်းတရားရက်ွက်မှာနှစ်ယောက်ထိခိုက်ဒဏ်ရာရတာမှာတဦးကဆုံးရရာကြောင်းရေးသားထားပါတယ်။ရွှေဖီမြေသတင်းဌာနကတော့မိုးမိတ်မြို့မှာ9ရက်နေ့ကတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီကရွှေတောင်ဦးနဲ့တရက်တော်ရွာမှာလေကြောင်းကဘုံကျဲတက်ခိုက်တာကြောင့်အသက်17နှစ်အရွယ်ကလေးတဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့သလိုတရက်တော်ရွာဘုံကြီးကျောင်းနဲ့အနီးနားကအိမ်မှာအလောင်းလေးလောင်းတွေ့ရကြောင်းသတင်းရေးသားထားပါတယ်။လာရှုံမြို့မှာတော့အင်္ဂါနေ့ကပြစ်ခတ်တာတွေအတက်ငယ်ငိန်တက်ခဲ့ပေမဲ့ဒီကနေ့မနက်ပိုင်းကစတင်ပြီးတိုက်ပွဲတွေပြန်လည်ပြင်းထန်လာနေကြောင်းဒေသခံတဦးကအခုလိုပြောပါတယ
်။အဲငါကဆိုတော့ပြန်ဖြစ်နေအစ်ဒီမနေ့ဟို9ရက်ခွဲရဆောင်လက်နဲ့ပြေတော့ကြာရတော့ပြခဲ့တာကျွန်တော်မသိဘူး။အလုံးပေါင်းယူတော့မရတော့ဘူးနာကြဒီနာကြနေဟောတာ။အဖြစ်ခါတော့မကြားရတဲ့ဒီရက်ကငါရက်ကလေးရက်ကခွန်တော့သူ့ဒီလူတွေမရှိဘူးအကုန်လုံးရှိပြန်သွားကြတယ်။အခုက900ပြည့်အထက်ဘုံကြောင်ဟိုဘက်အထက်မှာဝင်အဲ့မှာပြည့်နေတော့မှာစမ်းမြင်နေရတယ်လည်းကြည့်ထူတယ်ဟုတ်ပါဘူးဆရာကမှတော့ဘာမှမဟုတ်ရတာတစ်ချက်တစ်ချက်တန်ကျေတာရှိနေရတာဆရာတော်မှကျွန်တော်အဝူးရနေနေတာစမ်းကြနေအချိန်ငယ်လက်မကြီးကြီးလေးငယ်အခုတိဟိုတာမတွေ့သေးဘူးနည်းနည်းပေါက်လာအချိန်တွေ
မြန်မာစံနှုန်းချိန်ညနေ၄နာရီမှနောက်ဆုံးဖုန်းခေါ်ဆိုခဲ့တာဖြစ်ပါတယ်။ခမရ900ကတော့လာရှိုးမြို့အရှိတောင်ဘက်ရက်ွက်9မိုင်အိုင်ဘက်မှာတည်ရှိတာဖြစ်ပြီးတနင်္ဂနွေနေ့ညနေပိုင်းက MNDAA ကတင်ယူခဲ့ပြီးတနင်္လာနေ့မနေ့မှာစစ်ကောင်စီကပြန်လည်တင်ယူခဲ့တာလည်းဖြစ်ပါတယ်။တခြားဒေသခံတဦးကတော့လာရှိုးမြို့တွင်မှလက်နက်ကြီးထိမှန်တာကြောင့်အရသား2ဦးသေဆုံးခဲ့တယ်လို့ကြားသိရကြောင်းပြောပါတယ်။
လာရှိချီရဲ့အခုကလာရှိပြည်ဆိုးနေတဲ့ခုဒီမှာရက်ကွက်ငါဖက်အထက်မှန်အားဖက်ပြည့်ပြည့်နေတယ်အခုခါရှိမှလည်းစိုက်ပွဲတွေဖြစ်နေတယ်အဲရက်ကွက်ကိုမှကျတော့သူကလူမြောက်တော့ထိနေကြတယ်လူမြောက်ပွဲချင်းတည်တယ်အခုဒီရက်ကွက်30ပါရမီမှလည်းတလုံးကျတယ်ဒီကနေ့ကမှခုလည်းနှစ်ဖက်ပြည့်ပြည့်တယ်တစ်ဖက်ကလည်းစင်တောင်ဖက်ပြည့်နေအခုတစ်ဖက်ကလည်းအခုရက်ကွက်ငါဖက်ကလည်းပြည့်နေဒီဒေးတစ်ဖက်ကလည်းပြည့်ကျေနော်တောင်ပြန်ပြလဲပြစ်ခတ်နေကြတဲ့ခါကျတော့ဥမျိုးထွက်တဲ့နေလဲညားနေရတချို့ကျတော့ဒီဆက်တဲ့ပုံကြီးချက်နာတို့ကြောက်ဆောင်တွေတို့တောင်ပေါ်တွေအမျိုးတွေပြန်သွားရတာပေါ့
လာရှိုးလူမှုကွန်ရက်ဆာမျက်နှာတွေမှာတော့ဒီကနေ့လက်နဲ့ကြည့်ထိတာကြောင့်ကလေးတူအပါဝင်အရသား၄ဦးတိတ်ဆုံးခဲ့ကြောင်းနဲ့လာရှိုးဆေးရုံကြီးမှာလည်းဆရာဝန်တချို့ဆစ်ဆောင်သွားတာကြောင့်ကုသပေးမဲ့သူအလုံးအလောက်မရှိကြောင်းရေးသားထားတာတွေရှိနေပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီလ၄ရက်နေ့က MNDAA နဲ့ပူးပေါင်းတပ်တွေကလာရှိုးမြို့ကိုတိုက်ခိုက်ခဲ့တာမှာ အရသား18ဦးသေဆုံးပြီး22ဦးဒဏ်ရာရခဲ့ကြောင်းအင်္ဂါနေ့ကပြောဆိုထားပါတယ်
။ဒီခုလာရှိုးမျိုးကိုဇူလိုင်လ3ရက်နေ့ကစပြီးတိုက်ခိုက်လာပြီးနေ့စဉ်အဝေးကနေ short တိုက်တွန်းဒရုန်းတွေနဲ့ရန်သားပစ်ခတ်မှုကြောင့်အပြစ်မဲ့အရသားပြည်သူ18ဦးသေဆုံးပြီး24ဦးဒဏ်ရာရရှိခဲ့ပါတယ်။
တစ်ဆက်တည်းမှာပဲရှမ်းမြောက်ဒေသမှာလက်နက်ကင်အဖွဲ့တွေအကြားနေမြေအငင်းပွားတာတွေလည်းဖြစ်နေကြောင်းထည့်သွင်းပြောဆိုထားပါတယ်။ TNL ဘက်ကတော့လာရှုမျိုးမှာအရသာသေဆုံးတာဟာစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်လို့သတင်းထုတ်ပြန်ထားပါတယ်။လောလောဆယ်မှာတော့ကြောင်မဲနဲ့တီပွားမျိုးနယ်ဘက်မှာ TNL နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP အကြားမှာပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီး TNL ဘက်ကအရာရှိနဲ့ရဲဘော်9ဦးကြာဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားသလို SSPP ဘက်ကလည်း TNL ကသူတို့တပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်တာတွေရှိကြောင်းသတင်းထုတ်ပြန်တာတွေရှိနေပါတယ်။လာရှိုးတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ MNDAA ကိုကန့်တက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။